ပရရှမြခင်ခုဆလန်နာစင်ညာမှာတော့မြမရေသုံးတက်ကြအစီအစဉ်ဖြစ်ပါတယ်မြမနိုင်ငံမှာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်မရေးသမျှကာလပတ်လုံးတုတ်တက်ကောင်းမွန်တဲ့နိုင်ငံရေးအခြေအနေတစုံတရာဖန်တီးနိုင်မှာမဟုတ်ဘူးဒီဥပဒေရောက်မှကျင်းပတဲ့ရွေးကောက်ပွဲဟာလည်းပဲပြည်သူလူထုရဲ့သဘောထားအမှန်ကိုထင်ထက်တဲ့ရွေးကောက်ပွဲဖြစ်လာနိုင်မှာမဟုတ်ဘူးလို့မြမနိုင်ငံရှင်းညာတွင်ရဲ့ဥက္ကဋ္ဌဦးကြည်မြင့်ကသုံးသပ်ပါတယ်ဒါပြင်ပါဝင်ရှင်ပြညာမဲ့နိုင်ငံရေးပါတီတွေအနေနဲ့လည်းဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်ရေးမယ်ဆိုတော့ရည်မှန်းချက်ကတိအတိုင်းပါဝင်သင့်တယ်လို့သူကဆိုပါတယ်။ဒီကြောင့်အသေးစိတ်ကိုတရားထုတ်တော်ရှင်းနေကြီးဦးတည်မြင့်နဲ့ဆွေးနွေးသုံးသပ်ထားပါတယ်။ကျွန်တော်ကြော်စမ်းသွားပါ။ဒါနဲ့ရွေးကောက်ပွဲဒီပြည်သူရဲ့သဘောထားအမြင်ကိုထင်ရှားနိုင်မလားဆိုတာနဲ့ပတ်သက်ပြီးတော့အမျိုးသားရွေးကောက်ပွဲကော်မရှင်ရဲ့ရည်တည်မှုကိုဥစွာသုံးသပ်ဖို့လိုတယ်လို့ဦးကြည်မြင့်ကစပြောပါတယ်
။ရွေးကောက်ပွဲကော်မရှင်ကစပြီးကြည့်ရပါ။2008အောက်ကရွေးကောက်ပွဲကော်မရှင်ဟာအစိုးရခန့်နဲ့ကော်မရှင်ဖြစ်ပါတယ်။အဲ့ဒီကော်မရှင်ဟာအာဏာရတဲ့လူတွေအပေါ်မှာမျက်နှာသာပေးတဲ့အစင်အဆက်ရှိပါတယ်။အဲ့ဒါမှမလို့အခုရွေးကောက်ပွဲကော်မရှင်အပေါ်မှာလည်းပဲအဲတော်တော်လေးပြဿနာတွေတက်ပြီးပြီးတော့နောက်ဆုံးမှာ2008ဥပဒေအရအာဏာတစိမ့်တစားရှိတဲ့ကာဝေးဥစည်းချုပ်ကိုသွားတိုင်တဲ့အစဉ်ချီရောက်လာတဲ့သဘောရှိပါတယ်။အဲ့တော့ချုပ်ပြောရမယ်ဆိုရင်တော့2008ဥပဒေအောက်မှာလုပ်တဲ့ယူတော်ပွဲတွေဟာအပြေမှာမဟုတ်ဘူး။နာဂိအခြေခံဥပဒေအောက်မှာလုပ်တဲ့ကိုပိယူတော်ပွဲတွေဖြစ်နေလိမ့်မယ်
။နိုင်ငံရေးပါတီတွေအနေနဲ့သူတို့ဘာလုပ်မယ်ဆိုတာကိုတိကျကြကြပြည်သူတို့ကိုဆင်ပြပြီးတော့ပြောမှာဖြစ်တယ်လို့ဆိုတော့ယူတော်ပွဲ platform ပေါ်ကအဲ့ဒါကြီးညာမစင်ဘာများသူတို့ထည့်သွင်းပြီးတော့ကြီးညာနိုင်စရာလက်တွေ့ဖြစ်လာနိုင်စရာရှိမယ်လို့မျှော်လင့်ရပါသလဲ
။အဓိကအရေးကြီးဆုံးကနံပါတ်၁က2008အခြေခံဥပဒေကိုအစ်စ်ပြန်ဆွဲရမှာပဲလွတ်တော်နည်းနဲ့လည်းဆွဲလို့ရတယ်အဲ့ဒါကိုလည်းကျွန်တော်ချင်းဖာညာဆိုတာမီဒီယာတွေကိုပြောပြပါတယ်အဲ့တော့အခြေခံဥပဒေအစ်စ်ကိုပြန်ဆွဲရမယ်ဆိုတော့ခုကျွန်တော်တွေ့တဲ့လောက်ကတော့ရဲရင်ပြောတဲ့ပါတီတစ်ခုပဲတွေ့တယ်ကျန်တဲ့ပါတီတွေကအစ်စ်ပြန်ဆွဲမှာလို့ဘယ်သူမှမပြောဘူးပြင်မယ်လို့ပြောတယ်ပြင်မရမှပြင်မယ်ဘယ်လိုပြင်မလဲအဲ့တော့မလို့ဒီလာမယ့်ရွေးကောက်ပွဲဟာအချို့လက်နက်ကင်အဖွဲ့အစည်းတွေပြောနေကြတယ်နေ့သေးရပဲကျွန်တော်နားထောင်လိုက်ပြီးတယ်အဖွဲ့အစည်းနာမည်တော့မပြောတော့ပါဘူးဘာပြောလဲဆိုတော့ကျွန်တော်တို့လေ့လာပြီးပြီ2008အခြေခံဥပဒေအောက်မှာဒီလွှတ်တော်တွေကဘာမှသုံးမဝင်ဘူးကျွန်တော်တို့ဖက်ဒရယ်အတွက်လည်းဘာမှသုံးမဝင်ဘူးအဲဒါကြောင့်မလို့ကျွန်တော်တို့လက်နဲ့ဆက်ကင်ထားရမှာပဲလို့ဒီလိုအတိအလင်းပြောပြီးပေါ့နော်အဲ့ဒါမလို့2008အောက်မှာလုံးမဲ့အစိုးရတွေဟာအဲခုနကကျွန်တော်ပြောလို့2008ဥပဒေကိုအတိအပြန်ဆွဲနေအောင်ကြိုးစားမယ်လို့မပြောနိုင်တဲ့ကာလပတ်လုံးဒီရွေးကောက်ပွဲကအပြည့်မဟုတ်ဘူးဒါကြောင့်မလို့ဒီဟာချက်ပြီးတော့ပြည်ရင်းစစ်ကငြင်းငြမ်းကြီးလည်းမရလက်စီပွားရေးလေးမတိုးတက်နဲ့အဲ့ဒီလိုပဲစစ်အာဏာရှင်အောက်ကမလွတ်မြောက်တဲ့ဘဝမှာဆက်ရှိနေဦးမယ်လို့ကျွန်တော်ကတော့ဒီလိုပဲမှတ်ချက်ပေးခြင်းပါတယ
်ဟုတ်ကဲ့ညမကျွန်တော်တခုပေးခြင်းတာကကျွန်တော်ရဲ့သဘောထားတော့မဟုတ်ဘူးပေါ့လေအဲ့အခုလက်ရှိဖွဲ့စည်းပုံကိုကာကွယ်ပြီးတော့ပြောတဲ့လူတို့ချိုးရဲ့သဘောထားကကျွန်တော်ဘယ်လိုလေ့လာမိလဲဆိုရင်အခုဖွဲ့စည်းပုံဟာအစဉ်စဉ်အားဖြင့်ကတော့ Federal Structure ဖြစ်တယ်အဓိကလုပ်ဖို့လိုအပ်တာကပြည်နယ်တွေကိုအနာပူဝီခိုးပေးဖို့ပေါ့လေဒီ centralized လုပ်ရတဲ့အဓိကဖြစ်တယ်ဆိုတော့အခုလက်ရှိဖွဲ့စည်းပုံဘောင်ထဲမှာရောအဲ့ဒါကိုလုပ်သွားနိုင်ရင်ဖြစ်မှန်ရဲ့လို့တွက်ကြပါတယ်အဲ့ကိစ္စရောဦးကြီးမင်းပါပြောချင်ပါလေအ
ဲ့ဒီကတော့စိတ်ကူးရင်တာပဲလက်တွေမကြတာပဲတကယ်ကြတော့အဲ့လိုမဟုတ်ဘူးကြ2008အခြေခံဥပဒေကိုပြင်နေဆိုတဲ့နေရာမှာလည်းပဲအဓိကကြတဲ့ဟာကိုပြရမှာ federal ပြရမှာဟဲ့လား so called federal federal transam ပြီးတယ်ဆိုတာ2008ကလောက်ခလာအဲ့လုံးဝမထီရောက်ဘူးအလုံးကြီးကြလည်းမရှိဘူးတောင်း federal ကိုစစ်စစ်ကိုပေးနိုင်တဲ့အခြေခံဥပဒေမျိုးဖြစ်ရမယ်အခုသူတို့ပြောနေတယ်ဆိုတော့စိတ်ကူးရင် federal စနစ်ဖြစ်နေတယ်ဒါကလုံးဝမအောင်မြင်နိုင်ပါဘူးအဲ့ဒီလူတွေလည်းကြားရှုံးသွားမှာပဲလို့ကျွန်တော်ဒီလိုပြောချင်ပါတယ်ကွာ
သူတို့ကတော့ဒီပြည်နယ်နဲ့ဘဟုနဲ့အာဏာခွဲရေးမှာပြည်နယ်ကိုပို့ပြီးတော့ခွဲပေးရင်ဖြစ်မယ်လို့တွက်နေရပါခင်ဗျာ
အားမရပါဘူးခင်ဗျာအဲ့လိုအများကြီးပါပဲဒီကျွန်တော်တို့ constitution ဆွဲတဲ့ပုံကိုကြီးတွေဆိုတာအမတန်ညာအမျိုးအမြင်နဲ့လုပ်ကြရတဲ့ကိုယ်ဆိုပါအခု2008အခြေခံဥပဒေကတော့တနပ်ပြောင်းဝအောက်မှာဆွဲထားတဲ့ဥပဒေဖြစ်တယ်အဲ့ဒီတနပ်ပြောင်းဝအောက်မှာပဲဆက်လက်ပြီးတော့အခြေအနေတွေလည်းရှိနေတယ်အလုံးကြီးရဲ့မှာ federal system ကိုမရနိုင်ဘူးခုမှဆိုပါလို့ရှိရင်ဒီ federal ပြည်စည်းရေးကိုပဲကျွန်တော်ကပြောမိတယ်ကဘာမှအလိုမျိုးစစ်စစ်ပြကျွန်တော်ရှင်းမိနေပဲပြောတာဒါအသက်လက်ကြီးလို့ကျွန်တော်ကော့တောင်းမှပြောတယ်ကျွန်တော်တတ်မတော်ငါကာကြီးနဲ့တရားဆွဲတယ်တတ်မတော်ဟုတ်လားတော့ပြုတ်ခွေးအောင်လုံမှုဆိုပြီးပုံမှန်နဲ့ဆွဲအဲ့လောက်လေးဗမာစစ်စစ်တယောက်က10မိနစ်လောက်လေးနော်အဲခြေကဥပဒေပြင်ဆင်မှုဒါအချွတ်တော်ကိုထောက်ခံပြီးပြောတာလေးတော့မှာပဲဒီလိုစိတ်တူတဲ့စိတ်ဆက်တဲ့
ဆိုးရမျိုးအောင်မှာဘယ်လိုလုပ်ဖက်ဒရယ်ရရမှာလဲဗျာဘယ်လိုဆိုစိတ်ရှိမှာလဲဗျာခဏလေးပြန်စစ်တိုက်ကြမှာလဲဟုတ်ကဲ့အဲ့တော့ဘူးရွေးကောက်ပွဲမှာဒီကိစ္စကိုစီရန်တင်ပြီးတော့ကြွေးကြော်ရင်ရောရွေးကောက်ပွဲကလုတ်ဖြစ်ပါမလားကုတီမျိုးလိုဥပဒေပညာရှင်တယောက်ကဒါလေးကိုပြောတာတော့မတရားစွဲလာပါလားလုတ်တယ်ဆိုတော့အခုပြည်သူလူထုရှိမှာသိယုံပြီးတော့လှုံ့ဆော်လာခဲ့ရင်ရောအဲ့ဒီ
မမယာမရောက်တာဟုတ်အဲ့လိုပြည်သူလူထုရဲ့ထွက်ပေါက်အမှန်ကိုမပေးနိုင်တဲ့ပါတီမျိုးဟာပါတီတွေဟာလူထုပေါ်မှာဘလို့မှအကျိုးပြုနိုင်ကြမရှိဘူးအဲ့ဒါရွေးကောက်ပွဲဒီလိုပြောလို့ရွေးကောက်ပွဲမလုပ်ဘူးဆိုတာလဲရွေးကောက်ပွဲဖြစ်ပါမလားဆိုတယ်အဲ့ဒါအဲ့လောက်ကြီးကြောက်နေကြမလို့ဘူးကျွန်တော်တို့ကအခုချိန်မှာအများကြီးပြည်သူတွေကြားနေပြီလို့ဒီလိုတော့ကျွန်တော်ပြောချင်ပါတယ
်နောက်တစ်ခုကအဲ့ဒါအဲ့ဒီအခုပြင်မယ်လို့တီလင်းပညာတဲ့ပါတီကိုလူလူစိတ်ဝင်စားမှုဘယ်လောက်ရှိပါသလဲသူတို့ကလူလူကတော့အဲ့လောက်ဒီစိတ်ဝင်စားကြရလားသူတို့အပေါ်မှာ
လူလူကတော့ပုံကိုကိုယ်ပဲစိတ်ကတ်တာပဲလူလူကအမေမအမေဖြစ်နေတယ်အခုချိန်မှာပုံကိုရေးစိတ်ကတ်ကိုယ်ပွယ်တဲ့ဝါဒကိုတော့ဥမှုကစ်တုံအောင်လို့ဖြစ်နေတယ်ဒါကြောင့်မလို့ဟလာဒီတစ်ချိန်မှာအကြောင်းမသိဘူးဆိုရင်တော့မှာပဲနောက်ချိန်တွေမှာအတိုက်ပြည်သူလူလူကလက်တွေဖြည့်ရတယ်ရှင်ပြီးတော့သူတို့တွေကတနေ့မှာနိုင်ငံရေးစင်မင်းပေါ်မှာရောက်လာမှာပဲလို့ကျွန်တော်ခိုင်မာယုံကြည်ပါတယ်ဗျာ
ပြည်သူလူထုကို၌ကြဒီလိုသဘောထားရှိနေတော့လဲမခက်ဘူးလားဦးကြည်မြင့်ခင်ဗျာ people get the government they deserve so rest ဆံပုတ်တောင်စီရပါလားထိုက်တန်တဲ့အစိုးရပဲရတယ်ဆိုတော့အခုသူတို့ကို၌ကြပဲအဲ့ဒီလိုပြင်မယ်ဆိုတော့ party death သူတို့နှစ်သက်တဲ့လူပုဂ္ဂိုလ်ရဲ့ party ကိုပဲသဘောကျနေဆိုတော့လည်းပဲ
နိုင်ငံရေးမှာတော့အဲ့ဒီလိုယူဆလို့မရဘူးဗျာကျွန်တော်တို့ရှေ့မှာအသက်တင်းသွားတဲ့လူတွေအဲ့ဆုလို့တော့ရေအများကြီးရှိတယ်။အဲ့ဒီလူတွေကဒီလိုအဆင့်လောက်နဲ့စစ်တပ်နဲ့တယောက်တစ်ဝက်စီအနာချုပ်တဲ့ဟာအတွက်တောင်းဆိုခဲ့တာပေါ့။ဆရာဝန်တွေတို့ဆိုလဲတင်းတင်းမာမာတွေ့ချာပြောသွားခဲ့တယ်။အခုရှောင်းနေတဲ့ပုံကူတွေကဟလာရှော့စင်းနဲ့ရောင်းလိုက်တဲ့လူတွေဖြစ်နေတယ်။ရှော့စင်းနဲ့ရောင်းလိုက်တဲ့ပုံ။ဒီလိုစစ်အနာချင်းအောက်မှာနော်စစ်သားရေးလမ်းစဉ်တဟဇာတာလမ်းစဉ်တော့မလို့ကျွန်တော်ပြည်မမှာဗမာအချင်းချင်းစိတ်ဝင်ကွဲတယ်ပါတီတွေကွဲတယ်တိုင်းရင်းသားတွေနဲ့ဗမာတွေနဲ့ကွဲတယ်။အဲ့ဒါဟာသမိုင်းရမှာအောင်မြင်တဲ့ရင်ကြားစီရေးဆိုတာကိုတင်ပြီးတော့စစ်တပ်ကအလျှော့ပေးတဲ့လမ်းစဉ်ကြောင့်ဒီလိုဖြစ်ရတာအတော့လို့ဒါကိုပြည်သူလူထုတနေ့သဘောပေါက်လာတဲ့တနေ့မှာဒါအမှန်ကိုရမှာပဲ
နောက်တစ်ခုကငင်းငင်းရင်းနဲ့ပတ်သက်ပါတယ်ဒီရွေးကောက်ပွဲပြီးလာရင်ငင်းငင်းရင်းအတွက်ဘယ်လိုမျှော်လင့်ချက်ရှိမယ်ဆိုတာကိုလူထုကတော့ထည့်စဉ်းစားကြရလားအဲဒီနိုင်ငံရေးပါတီတွေကတော့ဘယ်လိုလုပ်မယ်လို့တိကျကြေညာတာတွေပါတွေပါများကြားပါလဲခင်ဗျာတွေ့ရပါလဲ
ကျွန်တော်ဖြည့်တွေ့ရတော့ကျွန်တော်ထွက်ပြစကားပြောရတော့ပြည်နယ်ဒီမှာတော့တနက်ကရင်ဖွဲ့စည်းတွေရောပါတီတွေရောဖက်ဒရယ်စစ်စစ်သာတကယ်ပေးငြိမ်းချမ်းမယ်ဆိုတာကိုသူတို့ယုံကြည်တယ်။သို့တော့2008အောက်မှာပေးမယ်ဖက်ဒရယ်အပေါ်မှာသူတို့တံပြားရှိတယ်အဲ့ဒါပဲဖက်ဒရယ်စစ်စစ်သာပေးလို့ရှိရင်ရမှာ
ဟုတ်ကဲ့အဲ့တော့အဲ့ဖက်ဒရယ်စစ်စစ်ပေးရမယ်ကိစ္စဟာတမရော်ကအာဏာကိုကြီးစုထားတာနဲ့ဘယ်လိုဆက်ဆက်နေသလဲတမရော်အမိနဲ့မကျေမနပ်ဖြစ်နေရလားဒီတိုင်းဒေသကိုဖက်ဒရယ်ခွဲပစ်လိုက်ရလို့တမရော်သူတို့အင်အားနည်းသွားမလို့ထင်လို့လားဟိုတုန်းကတော့တချင်ကတိုင်းဒေသတွေကဟိုတုန်းကပေါ့လေဆွဆွဲခဲ့ရတယ်ဗမာအများစုကြီးစုတဲ့နိုင်ငံရေးဘဟုနိုင်ငံရေးအင်အားစုကနိုင်ငံရေးအလစ်တွေကတိုင်းဒေသအခွင့်အရေးကိုခွဲဝေမပေးခြင်းဘူးဆိုတဲ့သဘောမျိုးစဉ်းစားခဲ့ရတယ်ဆိုတော့အခုတက်မတော်ကတော့သူတို့အကျိုးစီးပွားဘာများနင့်နာစရာရှိတယ်လဲဖက်ဒရယ်စစ်စစ်ပေးလိုက်ရင်ဆိုတာလဲစဉ်းစားစရာရှိမယ်ထင်ပါတယ်ဦးကြည်မြင့်ပဲလို့သဘောပါလိုက်ခင်ဗျာ
အဲ့ဒါကတော့ဒီလိုရှိတယ်ဗျာခင်ဗျာဒီတက်မတော်ကတော့ကြွားပြီးတော့ခင်ဗျာသိကောင်းနဲ့ထဲမိတယ်ဒီတက်မတော်ကခင်ဗျာဘာမှကိုမပေးချင်တာအခုဒေါ်စန်းစုကြည်ဆိုလို့ရှိရင်ဗျာခင်ဗျာရှင်းပြောရင်တက်နေချတယ်တက်နေချတာပဲတက်နေချပြီးတော့ရောက်မှဝင်လာပဲဝင်ပြောသူတို့လည်းလိုက်ရတယ်သူတို့ခန့်ထားတဲ့လူတွေလည်းအတီးပြူတယ်။နောက်ဘူဝါသူတို့ဆက်ကြည့်မယ်ဘူဝါကလမ်းစဉ်တစ်ခုမှမလုပ်ဘူး။ ICU ဒီလိုက်ကွယ်။အဲ့ဒီဂျားတွေကတော့မဂျန်လုံနေပြီးတော့အာနာပြန်ရရည်လိုရရင်အာနာသိမ်းဖို့လုပ်နေတယ်တက်ကူ။ကျွန်တော်တို့ဒီတက်နဲ့စစ်သက်ဆွေးနွေးဖို့ဆိုတာတော့အတော်ခက်တယ်။အဲ့တော့မလို့ဟလာမနေ့ကတိုင်းသားခေါင်းဆောင်လက်နဲ့ကင်ခေါင်းဆောင်တယောက်ပြောလို့။တစ်ထောင်ရှိအောက်ပါတော့ကျွန်တော်တို့လက်နဲ့ကင်ထားမှာပဲ။ဘာလို့လုံးဝမယုံကြည်ဘူး။အဲ့ဒီသဘောတရားကိုကျွန်တော်ဂျာနိုမီထောက်ခံတယ်ဗျာ။
ဆိုတော့ဒီလမ်းစဉ်အတိုင်းဦးတင်းပြောသလိုပဲတရကလေးကမစိစက်စတဲ့ဆက်ပြီးတော့ကောင်းမှန်မှန်နဲ့ထိတ်တိုက်တူးခဲ့မယ်ဆိုရင်မြန်မာနိုင်ငံမှာနိုင်ငံရေးဒီအစင်းစီတောင်ရောက်ပါအောင်မလားဦးတင်းပို့ပြီးတော့ဆိုးသွားနိုင်ခဲ့လိမ့်မယ်လို့ကတွေးစရာဖြစ်မနေဘူးလ
ားအဲ့ဒါကတော့ဒီလိုပဲမှန်းဆချက်ဒီ hypothesis စီပေါ့ကြီးလိုက်မယ်ဆိုရင်တော့ဖြစ်စေရှိမှရေရေဆက်ဆက်တတ်တာလားအဲ့လိုဂျာတွေကရွှေအောင်ဒေါ်လာကြီးကပေါ်လာတာဗျာအရှူအောင်ဒေါ်လာကြီးကြောင့်2008ခုကသူက အဲ့လားပြေခဲ့ရတာဒီကလည်းရသမျှအစည်းနဲ့ပဲတဲ့အောင်အကြောင်းဝယ်လုပ်ပါတော့မယ်ဆိုပြီးနိုင်ငံကြီးမှာအဲ့လိုရသမျှအစည်းနဲ့အကြောင်းဝယ်လုပ်တာတွေကတခြားနိုင်ငံတွေပြတ်ကြတော့မလို့ကျွန်တော်တို့လူမျိုးစုအားလုံးတနက်တိုင်းပြီးတော့တိုက်နေတယ်တောင်းနေတယ်နိုင်ငံမှာတော့အဲ့လိုရှော့သေးပေါ်သေးနဲ့လုံးလုံးမရဘူးနှစ်ထောင်ကိုရှိုးဝန်ဒေါ်လာရေးမပေါ်ခင်တော့အတွေးခေါ်မျိုးတွေဖြစ်နေတ ဟာကျင်းပါတော့ကျင်းပါဖြစ်နိုင်တယ်ရွေးကောက်ပွဲတော့ဖြစ်နိုင်တယ်ဒါမဲ့ဘာမှမျှော်လင့်စရာတစ်စုံတရားမရှိဘူးဆိုတဲ့သဘောလောက်အကျွင်းအဲဒီလိုရှိတယ်ဗျလူလူကြီးကအရန်ပင်ပန်းနေကြတယ်အဲ့တော့မလို့သူတို့ဟာဘယ်လိုပဲဖြစ်ဖြစ်ဟုတ်လားအကြောက်တရားအောင်မှာအကြောက်တရားဆိုစစ်တပ်ကလောက်ခမင်းအာဏာသိဝမလားဆိုပြီးတော့ဆန်းနေတယ်ဘယ်လဲဆန်းနေပါဗျာဆရာအနာကျင်းကြမ်းလာတဲ့အရာတော ဟလာလူလူပဲကြောက်လန့်စိုးရိမ်မှုကြောက်တော့မတော့ရေကောက်ပွဲတော့သူမဲပေးပဲရေကောက်ပွဲကလှစ်သွားမှာပဲနောက်တစ်ခုကဒီရေကောက်ပွဲတော့မဲမပေးရင်လည်းပဲတားလုံးအာနာအာမှာဟုတ်ဗျအဲကားလုံးအာနာဦးပြအာမဲ့အတူတူကတော့တိတ်ကြီးရောမင်းနာဘူးတို့လူလူကြားထဲမှာလည်းယူဆမှုတွေရှိလို့ရေကောက်ပွဲကတော့ဖြစ်သွားမှာပဲတော်တော်တရားမြတ်တမ်းမှုရှိတယ်မရှိဘူးဆိုတာတော့ နိုင်တဲ့လူကတရားမျှတယ်လို့အကျဉ်းပြောလို့ရှိတယ်ရှုံးတဲ့လူကတရားမျှတာမှမရှိဘူးလို့အငြင်းမ်းပြောလို့ရှိတယ်ဝတီတွေရအဲ့လိုကြောကြအောင်ပါဗျာ